ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့မြန်မာနိုင်ငံအတွင်းအကောင့်ထွဲဖို့ဆောင်ရွက်နေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတွင်းမြင့်သွားဖို့မြန်မာအစိုးရနဲ့ WFP အကြားသဘောတူညီမှုရယူခဲ့ပါတယ်။ WFP လက်ရှိဆောင်ရွက်နေတဲ့၅နှစ်တာစီမံကိန်းမှာတော့အကြမ်းဖက်ပြစ်ပတ်ခတွေရှိနေတဲ့ကချင်၊ရခိုင်နဲ့ရှမ်းပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းအကူအညီလိုအပ်နေတဲ့ဒေသတွေကလူတစ်သန်းကိုနှစ်စဉ်စားနပ်ရိက္ခာအကူအညီတွေပေးနေတာပါ။ဒီအတွက်အကောင့်ထွဲဖို့ဆောင်ရွက်မှုတွေမှာမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေတွင်းမြင့်လှုပ်ဆောင်သွားဖို့သဘောတူညီချက်ကိုနှစ်ဖက်တာဝန်ရှိသူတွေဒီနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစားနပ်ရိက္ခာရှာပါမှုနဲ့အာရချူတဲ့တဲ့ပြဿနာတွေကိုတိုက်ဖြတ်သွားဖို့မြန်မာအစိုးရအနေနဲ့ WFP နဲ့အတူအခိုင်အမာလက်တွဲဆောင်ရွက်နေတဲ့ဆိုတာကိုအခုသဘောတူညီချက်ကပြသလိုက်တာဖြစ်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်စတီဖန်အန်ဒါဆန်ကပြောပါတယ်။WFP ရဲ့မြန်မာနိုင်ငံအတွင်း၅နှစ်တာစီမံကိန်းဆောင်ရွက်ချက်တွေဟာမြန်မာအသွင်ကူပြောင်းရေးကာလဆောင်ရွက်နေတဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့လည်းဆက်စပ်နေပြီးဒီကြီးမားချက်တွေအတွက်အထောက်ပံ့ဖြစ်စေတာကြောင့်မြန်မာအစိုးရအနေနဲ့ WFP အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့လည်းမြန်မာအစိုးရကပြောဆိုပါရယ်။လက်ရှိ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေကြောင့်အကူအညီလိုအပ်နေသူ2,400နောက်ကချင်ပြည်နယ်မှာ4,500နဲ့ရှမ်းပြည်နယ်မှာ3,400အတွက်လိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးနေတဲ့အပြင်ပြည်နယ်နဲ့တိုင်း14ခုထဲက12ခုမှာကလေးငယ်3သိန်းနီးပါးအတွက်အာဟာရဖြစ်စေမဲ့အစားအစာတွေကို WFP ကထောက်ပံ့ကူညီပေးနေတာဖြစ်ပါရဲ့ရှင်။